ရန်ကုန်မှာအခုရက်ပိုင်းတွေအတွင်းမှာတော့စစ်တပ်နဲ့ရဲကစစ်ဆေးတာတွေပြစ်ခတ်ဖမ်းဆီးတာတွေအရှိန်မြင့်ပြီးတော့လှုပ်လာနေတာကြောင့်ပြည်သူတွေမှာလုံခြုံရေးကင်းမဲ့သလိုခံစားနေရတယ်လို့မြို့ကန်တူဦးက VOA ကိုပြောပါရယ်အခြေအနေတွေကဒီထက်ပိုဆိုးလာမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်ဒီအခြေအနေတွေကိုစူးစီးပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်ရန်ကုန်တိုင်းမြန်ကုန်မြို့နယ်ကလမ်းမြေကူးတံတားပေါ်မှာလုံခြုံရေးယူနေတဲ့စစ်ကောင်စီတပ်သားတချို့ကိုဘယ်သူဘယ်ဝါတွေမှတိကျမသိရတဲ့လက်နက်ကင်တစုကတနင်္ဂနွေနေ့မှာပြစ်ခတ်ထွက်ပြေးသွားပြီးတဲ့နောက်စစ်ကောင်စီဘက်ကအဖမ်းဆီးတွေတိုးလုလာနေတာပါ။အဲဒီနေ့ကစစ်သားတယောက်တည်ဆုံးခဲ့လို့ရန်ကုန်မြို့ထဲသွာလာနေတဲ့မတင်ကားတဲ့အငှားယုံတွေကိုရပ်ပြီးတော့စစ်ဆေးတာ။ညပိုင်းမှာလူနေအိမ်တွေထဲအထိရှာဖွေတာတွေခက်ဆိတ်ဆိတ်လုပ်ခဲ့ပါတယ်။အဲဒီနောက်ပိုင်းဖမ်းဆီးခံရတဲ့လူငယ်တွေလည်းတစတစများလာပြီးရန်ကုန်မြို့မှာလုံခြုံမှုမရှိတော့ဘူးလို့ခန်းစားရတဲ့အကြောင်းစမ်းကြောင်းဒေသခံတူက VOA ကိုပြောပါတယ
်။ဟိုအားလုံးကတော့ကွာဟိုဒါနာရှင်မတက်ကြတဲ့လူတွေပါပဲ။မဆုတ်တာလို့ကနေနေကြတာပါ။အဲဆိုင်လာရတယ်လုံလုံမရှိတော့ဘူးအဲ့ဒါဖြစ်တာသေးတာလေနော်ကောင်းကောင်းမွန်မွန်ဆွေးဆွေးပြီးတော့ပြန်ပြီးတော့တွေ့တဲ့အခါမျိုးရှင်တမျိုးပေါ့ကိုစိတ်မတင်မတင်တော့တိတ္တမကျန်နေညင်မှန်းပြီးတော့ဆွေးဆွေးတဲ့ဆိုရင်တော့အားနိုင်စိတ်တိုင်းနေလာလို့ရှိတာမှာပေါ့
ဘုံပေါက်ကွဲတာဖန်စီခံရတာစစ်စေးမင်းမြန်တာတွေတဖြည်းဖြည်းများလာတဲ့ရန်ကုန်မှာစိုးရိမ်မှုတွေနဲ့နေနေရတဲ့အကြောင်းမရန်ကုန်ဒေသခံတူကလည်းပြောပါတယ်
အဲ့တော့လောလောဆယ်ကတော့ကွာဟိုပြည်သူတွေကတော့သူရင်ချိန်ကြသွားနေနေရတဲ့အပိုင်းမျိုးပေါ့။ဘာဖြစ်မလဲဘာဖြစ်မလဲပေါ့။ဟိုသူတို့ကလည်းကိုယ်ရည်စူတောင်းတာ၊ဒီရည်စူတောင်းတာဟာဟိုအဲ့မှာလူတွေကစိတ်တွေထောက်ထားပြီးတော့ဒီမှာနေလို့မရှိ၊ဆိုင်လို့မရှိ၊စားလို့မရှိ၊အဲ့လိုမပြောရဖြစ်ကုန်ကြတာပေါ့
။တရားဥပဒေစိုးမိုးရေးနဲ့လူမျိုးရန်တရားပြည့်စည်နေပြီးပြည်သူတွေအတွက်လုံခြုံမှုဆိုတာမရှိတော့တဲ့အကြောင်းမြောက်တကုံကចောင်းသားတူက VOA ကိုပြောပါတယ
်။တကယ်လက်ရှိအခြေအနေမှာဖန်ဆန်ရတာကတော့ပြည်သူတွေပဲဟိုအရင်တော့ဒီခွန်မနာပေါ့နော်ဒါသွတ်တာဒီရာသွေးမှုတစ်ခုလောက်ထားလို့စိတ်မလုံးမလဲဖြစ်ရတယ်ဆိုရင်တာမန်ပြည်သူတွေရကြတော့ကျွန်တော်အေးအေးဆေးဆေးနေကြတာဒါပေမဲ့အခုကကြတော့ပြည်သူတွေကိုယ်တိုင်ကိုကိုကျန်းသူတို့သဘောထားပြီးဆက်ဆံပြီးလိုက်ဆန်းနေတဲ့အတွက်သူတို့ရဲ့အခြားဘက်မှာရှိတဲ့ပြည်သူတွေကတော့ညစင်ညာတိုင်းမှာမလုံးလုံးလို့ပဲခံစားရတာဒါလူငယ်တွေနေတယ်နော
်ဒီရက်ပိုင်းဖန်ဆီးမှုတွေကတချို့ကိုပြန်ကြည့်မယ်ဆိုရင်ဩဂုတ21ရက်နေ့မှာတာဂေတာမြို့နယ်ကကျူရှင်စရာတူဖန်ခံရပြီးနောက်တေဆုံးခဲ့ပါတယ်ဩဂုတ်လ22ရက်နေ့ကဘေးနောင်တံတားပေါ်မှာပြစ်ခတ်ခံရမှုကြောင့်ရန်ကုန်တမျိုးလုံးကိုလုံခြုံရေးယူပြီးဝင်ရောက်စစ်ဆေးတာတွေလုပ်ခဲ့ပါတယ်။အဲဒီနေ့မှာပဲတောင်းကလာပါထွေအုံယုံပေါက်ကွဲမှုနဲ့လူငယ်တအူးဖမ်းဆီးခံရပါတယ်။ဩဂုတ်လ23ရက်နေ့မှာတော့စမ်းကြောင်းကစားတော့ဆိုင်တကုံစိကန်60ရက်ကွက်ကလာရီချိုတဲခုကန်တကုံစိကန်90ရက်ကွက်ကနေအိမ်တလုံးစတဲ့နေရာတွေကိုဝင်ရောက်ပြစ်ခတ်ခဲ့ပြီးလူ15ယောက်ထဲမှနေဖမ်းဆီးခံရပါတယ်။ဩဂုတ်လ24ရက်နေ့မှာတော့ပါကေတာမြို့နယ်နဝရက်ဆယ်လန်းတဲ့ကလူငယ်တချို့၊တန်ခမ်းကျွန်းစပယ်ဖြူကွန်တိုကလူငယ်တအူးနဲ့ဘူကန်ညွန့်ရက်ကွက်ကလူငယ်10ဦးထက်မနည်း၊တကုံစိကန်60ရက်ကွက်ကလူငယ်3ဦးစသဖြင့်ဖမ်းဆီးခံခဲ့ရပါတယ်။တချို့ကတော့လက်နက်တွေနဲ့မိခဲ့တဲ့အကြောင်းအွန်လိုင်းသတင်းဌာနတချို့မှဖော်ပြကြပေမဲ့ဒီချာအတီပြုလို့တော့မရနိုင်သေးပါဘူး။အခုလိုဖမ်းဆီးတွေစတိုက်လုပ်ပြီးအရေးအတွက်အတော်များကိုဖမ်းဆီးထားတာနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကတရားဝင်အသေးစိတ်ထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ရန်ကုန်ကပြစ်ခတ်ထိန်းသိမ်းခံနေရတဲ့ပြည်သူတွေရဲ့လုံခြုံရေးအခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။